This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
မြန်မာနိုင်ငံသူနိုင်ငံသားပေါင်းတဘာဝဘေးဆက်ရနာရှင်ပြည်တို့မှကင်ဝေးပြီးကိုစိတ်နှပြချမ်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညနေခင်းပါခင်ဗျာဒီကနေ့2024ခုနှစ်နိုဝင်ဘာလ29ရက်နေ့ရေဒီယို NUG ညပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာရေဒီယို NUG စီရေးသတင်းကောက်နှုတ်ချက်ကိုရန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာရေဒီယို NUG သောရရှင်များမင်္ဂလာပါခင်ဗျာကုချင်အစပြီး2024ခုနှစ်နိုဝင်ဘာလ29ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့စစ်စခန်း10ခုကိုသိမ်းပိုက်ပြီးတောင်ကုန်းမြို့ကိုထိန်းချုပ်လိုက်ပြီလို့အေးအေးကြေညာတဲ့သတင်းပဲဖြစ်ပါတယ်ရခိုင်ပြည်နယ်တောင်ကုန်းမြို့မှာရှိတဲ့စစ်ကောင်စီတပ်စခန်း10ခုကိုသိမ်းပိုက်ရရှိထားပြီးဖြစ်တာကြောင့်မြို့ကိုထိန်းချုပ်ထားနိုင်ပြီလို့အေးအေးကဒီနေ့နိုဝင်ဘာလ29ရက်မနက်စောပိုင်းမှာတရားဝင်ကြေညာလိုက်ပါတယ်တောင်ကုန်းမြို့သိမ်းတိုက်ပွဲကိုနိုဝင်ဘာလ4ရက်ကနေ20ရက်အထိ18ရက်ကြာထိုးစစ်ဆင်ပြီးမှာတော့စစ်စခန်း10ခုကိုသိမ်းပိုက်ရရှိခဲ့တာကြောင့်တောင်ကုန်းမြို့တစ်ခုလုံးကိုနိုဝင်ဘာလ24ရက်နေ့မှာအလုံးစုံထိန်းချုပ်ထားနိုင်ခဲ့တာလို့အေးအေးကအသိပေးပါတယ်ထိုးစစ်ကာလ18ရက်တာအတွင်းတောင်ကုန်းမြို့ကမောင်းနှံကိန်းနဲ့ရာဘာချန်စစ်စခန်းများစစ်တပ်ဘက်ကအခိုင်အမာစခန်းချနေတဲ့တက္ကသိုလ်ကျောင်းဝင်းအာလီ90ဖရာကုန်းစစ်စခန်းဖုံညိုရွာဖုံကြီးကျောင်းနဲ့တံတားနီးကစစ်စခန်းများတောင်ကုန်းမြို့အဝင်မှာရှိတဲ့စကခ9တပ်မထဏချုပ်ကိစ္စကန်ဒိန်တောင်စုတုံးပြည်ဖရာကုန်းစစ်စခန်းဂျိုးကြခွင်းစစ်စခန်းကိုင်းရှိတံတားထိပ်စစ်စခန်းတိရိဆေးရုံစစ်စခန်းနဲ့တောင်ကုန်းမြို့မှာရဲစခန်းတို့ကိုသိမ်းပိုက်ထားပြီးလို့အေကထုတ်ပြန်ထားပါတယ်တောင်ကုန်းမြို့ကိုသိမ်းပိုက်ထင်းချုပ်ထားပြီးတဲ့နောက်မြို့နယ်တစ်ခုလုံးကိုသိမ်းပိုက်နိုင်ရေးအတွက်လက်ကျန်စစ်စခန်းတွေဖြစ်တဲ့စစ်ကောင်စီရဲ့စကခ9တပ်မဌာနချုပ်ခမရ944နဲ့ခမရ346တရင်တို့ကိုဆက်လက်ထိုးစစ်ဆင်နေတယ်လို့အေကပြောပါတယ်ရခိုင်တပ်တော်အနေနဲ့ထိုးစစ်မစခင်ကတည်းကတောင်ကုန်းမြို့ကိုဝိုင်းရံပိတ်ဆို့ဖျက်တောက်ပြီးထိုးစစ်ဆင်တိုက်ခိုက်မဲ့ရန်သူစခန်းအနီးဝန်ဝင်းကျင်ကဒေသခံပြည်သူတို့ထိခိုက်မှုအနည်းဆုံးဖြစ်အောင်ဘေးလွတ်ရာကိုရွှေ့ပြောင်းစေခဲ့တယ်လို့သိရပါတယ်ဒါပြင်တောင်ကုန်းမြို့တွင်းနဲ့မြို့ပြင်ကဒေသနေပြည်သူတွေဘေးလွတ်ရာကိုရွှေ့ပြောင်းကြရန်ဆော်ဩထားတယ်လို့အများစုကလည်းတိုက်ပွဲကွလွန်ရာနေရာလေးစီကိုရွှေ့ပြောင်းပေးခဲ့တယ်လို့အေကပြောပါတယ်ရခိုင်တပ်တော်အနေနဲ့ဆက်လက်သိမ်းပိုက်ဖို့ကြံနေသေးတဲ့မြို့တွေကိုဆက်လက်သိမ်းပိုက်ရယူနိုင်ရန်နဲ့အဲ့ဒီမြို့တွေမှာရှိတဲ့ဖက်စစ်စစ်ကောင်စီတပ်စခန်းတွေကိုတပြိုင်တည်းထိုးစစ်ဆင်တိုက်ခိုက်နေတယ်လို့သိရပါတယ်လက်ရှိမှာအန်တောင်ကုန်းကွာစတဲ့မြို့နယ်တွေမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုအဓိကထားထိုးစစ်ဆင်တိုက်ခိုက်နေတယ်လို့မောင်တော်မျိုးကတခုတည်းသာကြံရှိတော့တဲ့စစ်ကောင်စီရဲ့အမှတ်9နေကြားဆောင်စခန်းနဂခ9ကိုလည်းအပိသက်သိမ်းပိုက်ရယူနိုင်ရေးဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ရခိုင်တပ်တော်အေအေကထုတ်ပြန်ထားပါတယ်ခင်ဗျာအခုတကတောင်ကုန်းမြို့တွေကတမိုးရှိပစ္စည်းတွေကိုခိုးယူနေတဲ့သူတွေကိုဖမ်းဆီးထားတယ်လို့အေအေကပြောကြားတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ရခိုင်ပြည်နယ်တောင်ကုန်းမြို့တွေမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေမရှိတော့ပေမဲ့စစ်ဘေးရှောင်နေကြတဲ့ဒေသခံပြည်သူတွေရဲ့တမိုးရှိပစ္စည်းတွေခိုးယူနေတဲ့သူတွေကိုဖမ်းဆီးထားတယ်လို့အေအေကပြောပါတယ်ရခိုင်တပ်တော်အနေနဲ့ထိုးစစ်မစခင်ကတည်းကတောင်ကုန်းမြို့ကိုဝိုင်းရံပိတ်ဆို့ဖျက်တောက်ပြီးထိုးစစ်ဆင်တိုက်ခိုက်မဲ့ရန်သူစခန်းနီးပတ်ဝန်းကျင်ကဒေသခံပြည်သူတို့ထိခိုက်မှုအနည်းဆုံးဖြစ်အောင်ဘေးလွတ်ရာကိုရွှေ့ပြောင်းစေခဲ့တယ်လို့သိရပါတယ်အေအေရဲ့ကြိုတင်သတိပေးမှုကြောင့်တိုက်ပွဲလွတ်ရာကိုရှောင်တင်းကြတဲ့ပြည်သူတွေရှိတယ်လို့ရှောင်တင်းခြင်းမရှိဘဲကျင်းရခဲ့သူတွေလည်းရှိတယ်လို့သိရပါတယ်လက်ရှိချိန်မှာတောင်ကုန်းမြို့ကိုရခိုင်တပ်တော်ကထိန်းချုပ်လိုက်ပြီးဖြစ်ပေမဲ့တောင်ကုန်းဒေသခံပြည်သူအချို့နဲ့ပြည်သူပိုင်ပစ္စည်းတွေကိုခိုးယူဖို့ထောင်းနေတဲ့တောကြောင်သူခိုးတွေကြံတော့တဲ့အတွက်လက်ကျန်ပြည်သူတွေရဲ့အတန်အနည်းဆိုးရင်ရတာကြောင့်ဘီလိုရာကိုဆက်လက်ရွှေ့ပြောင်းပေးနေတယ်လို့အေအေကပြောပါတယ်တောင်ကုန်းမြို့တွေလုံခြုံရေးဒေသနေပြည်သူတို့ရဲ့တိုက်တာအိုးရင်အဆောက်အုံတွေနဲ့အဆောက်အုံတွေထဲခြံထားခဲ့တဲ့ပစ္စည်းများမပြောင်းမပြတ်စေရေးခိုးယူဖောက်ထွင်းမှုများမဖြစ်ပေါ်စေရေးနဲ့ဒေသခံအခြားသားပြည်သူများမြို့ထဲမှာခိုးကပ်မနေစေရေးဆောင်ရွက် ေတဲ့ကြားကတခိုးတွေကိုခိုးရပါပစ္စည်းတွေနဲ့အတူဖမ်းဆီးရမိတာတွေရှိတယ်လို့သိရပါတယ်။တင်းစီရမိတဲ့ခိုးရပါပစ္စည်းတွေကိုပိုင်းရှင်အစ်မန်တွေလက်ထက်အနန္တရေးဆောင်ရွက်သွားမှာဖြစ်ပေမဲ့လက်ရှိမှာတိုက်ပွဲတွေပြင်းထန်နေဆဲဖြစ်တာကြောင့်ခိုးရပါပစ္စည်းတွေကိုလုံခြုံရေးတပ်ဖွဲ့ကကောင်းမွန်စွာတင်းစီထားပြီးတခိုးတွေကိုလိုက်လံရှာဖွေဖမ်းဆီးတာတွေလုပ်နေကဖမ်းမိသူတွေကိုလည်းအရေးယူသွားမယ်လို့အသိပေးထားပါတယ်။ရခိုင်တပ်တော်အနေနဲ့ဒေသနေပြည်သူတွေအနေနဲ့ကင်းရှင်းရေးတိုက်ပွဲနဲ့ကင်းဝေးတဲ့နေရာတွေကိုရွှေ့ပြောင်းပေးနေသလိုစိမ့်ပိုက်ဖို့ကြံနေသေးတဲ့မြို့တွေကိုဆက်လက်စိမ့်ပိုက်ရယူနိုင်ဖို့အဲ့ဒီမြို့တွေမှာရှိတဲ့ဖက်စစ်စစ်ကောင်စီတပ်စခန်းတွေကိုဒပြိုင်တည်းထိုးစစ်ဆင်တိုက်ခိုက်နေတယ်လို့သိရပါပါခင်ဗျာ။ဆလဘီစစ်တပ်အာဏာသိမ်းပြီးတဲ့နောက် KNL နဲ့မဟာမိတ်တပ်တွေကစစ်ကောင်စီတပ်စခန်း140နီးပါးသိမ်းပိုက်ရရှိတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက် 2021 February လကနေအခုနှစ်နှစ်လယ်ပိုင်းအထိကရင်မျိုးသားလူမျိုးရေးတပ်မတော် KNL နဲ့မဟာမိတ်တပ်တွေသိမ်းပိုက်ခဲ့တဲ့စစ်ကောင်စီတပ်စခန်း138ခုအထိရှိနေတယ်လို့ကရင်ငြိမ်းချမ်းရေးထောက်ဂူပြုကွန်ရက် KPSN ကအစည်းအဝေးကဆိုပါတယ်။ကရင်ငြိမ်းချမ်းရေးထောက်ဂူပြုကွန်ရက် KPSN ကနိုဝင်ဘာလ28ရက်နေ့ကထုတ်ပြန်တဲ့ဒို့ပိုင်သီးမြေဒို့အချုပ်မြေဆိုတဲ့အစည်းအဝေးမှာအခုလိုထည့်သွင်းဖော်ပြထားတာဖြစ်ပါတယ်ဒီအစင်ကန်စာအရစစ်တပ်ဟာအာဏာသိမ်းပြီးချိန်ကစပြီးမြန်မာနိုင်ငံအရှေ့တောင်ပိုင်းကစစ်စခန်းပေါင်း138ခုဆုံးရှုံးလိုက်ရတာဖြစ်ပြီး KNU နေနဲ့နှစ်ပေါင်း40တွင်ထိုင်းမြန်မာနယ်စပ်ကကရင်ထင်းချုံမှုနယ်မြေတွေကိုပြန်လည်ရယူနိုင်ခဲ့တာလို့နားလည်ရပါတယ်ပြီးခဲ့တဲ့နှစ်တာတွင်ကရင်မျိုးသားလူမျိုးရေးတပ်မတော် KNL နဲ့မဟာမိတ်တပ်တွေဟာမြန်မာနိုင်ငံအရှေ့တောင်ပိုင်းဒေသတွေမှာနယ်မြေစုမှုရေးတိတိသားသားရရှိခဲ့ပြီးစစ်ကောင်စီတပ်စခန်း80ကိုသိမ်းယူနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်ဒါဟာ2021ခုနှစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းသိမ်းယူထားတဲ့စခန်းပေါင်း38ခုရဲ့တဝက်ကျော်တယ်လို့ KPSN ကဆိုပါတယ်တဖက်မှာလည်းကော့သူးလီနယ်မြေမှာစစ်ကောင်စီရဲ့လက်နက်ကြီးနဲ့လေကြောင်းတိုက်ခတ်မှုတွေဟာပိုများလာတာကြောင့်နေရက်ဆွန့်ခွာပြီးထွက်ပြေးတန်းရှောင်နေရတဲ့စစ်ရှောင်းရေးတွေဟာလည်းတသန်းကျော်အထိတိုးလာတယ်လို့အသိပေးထားပါတယ်စစ်ကောင်စီရဲ့တိုက်ခတ်မှုတွေကြောင့်တိုးပွားလာတဲ့စစ်ရှောင်းရေးအတွက်နဲ့မြင့်တက်လာတဲ့ကုန်စင်တို့တွေပြင်ရေကြီးရေရှမ်းမှုစတာတွေကြောင့်စားနပ်ရိက္ခာကျက်တဲ့တွေကိုဖြည့်ရှင်းနိုင်မှုအတွက်လာမယ့်2025ခုနှစ်မှာစစ်ပေးရှောင်းတွေ6လစာအတွက်အမေရိကန်ဒေါ်လာ114သန်းလိုအပ်နေတယ်လို့လည်းထမံအသိပေးထားပါတယ်။ဒါကြောင့်နိုင်ငံတကာဖွဲ့စည်းတွေအနေနဲ့စစ်ပေးရှောင်တွေအတွက်လူသားချင်းစာနာထောက်ထားမှုကူညီတွေပေးအပ်ကြမှာစစ်ကောင်စီထိန်းချုပ်ထားတဲ့ရန်ကုန်အခြေစိုက်အေဂျင်စီကတဆင့်ပံ့ပိုးကူညီတာမျိုးမလုပ်ဘဲနယ်စပ်လမ်းကြောင်းကနေကူညီပေးဖို့ KPSN ကတိုက်တွန်းထားပါတယ်။လက်ရှိမှာလည်းအခြေခံအစားအစာတွေပြင်အဆောက်အုံ၊ဈေးဝါကျောင်းထေတာမကကလေးနဲ့အမျိုးသမီးတွေအတွက်တရားကူညီတွေလည်းရေးပေါ်လိုအပ်နေတယ်လို့သိရှိရပါတယ်ခင်ဗျာ။အခုတခါရတက်ဖုံရဲ့3ဦးအပါဝင်နန်းစီရီယံဝန်ထမ်း30ကျော်ပြည်သူ့ဘက်အလင်းဝင်လာကြောင်းတွန်းဆန်ပအဖအတိပြတဲ့တဲ့ကိုတင်ဆက်ပေးမှာဖြစ်ပါတယ်ရတက်ဖုံရဲ့3ဦးအပါဝင်နန်းစီရီယံဝန်ထမ်း30ကျော်ပြည်သူ့ဘက်အလင်းဝင်လာကြောင်းလွင်မာလာ24ရက်မှာတွန်းဆန်ပအဖကအတိပေးဆိုရာကြောင်းတင်ညာထားပါတယ်ချင်းပြည်နယ်တွန်းဆန်မြို့မြို့နယ်ရက်စကန်နဲ့စကိုင်းတိုင်းဒေသရှိရက်စကန်များမှတာဝန်ထမ်းဆောင်တဲ့ရတက်သား3ဦးဟာတွန်းဆန်မြို့နယ်ပြည်သူ့အုပ်ချုပ်ရေးဖွဲ့ထံကိုဩဂုတ်လတွင်အလင်းဝင်ခိုးလုံလာရမှာယခုကာ၎င်းတို့ဟာဘေးကင်းလုံခြုံတဲ့နေရာကိုရောက်ရှိနေပြီဖြစ်တယ်လို့ဖော်ပြပါတယ်အလားတူပြည်သူ့ဘက်လင်းဝင်လိုတဲ့အကြံပတ်စစ်ကောင်စီအစီအကံနန်းစီဒီယမ်များအားချင်းပြည်စီဒီယမ်မူဝါဒများအတိုင်းမြို့နယ်စီဒီယမ်ကော်မတီပြည်သူ့အုပ်ချုပ်ရေးအဖွဲ့မှစီစစ်ဆောင်ရွက်ပြီးအယောက်30ကျော်အားခံဝန်ကြီးနဲ့လက်ခံ PCB ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီရေးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာဗီဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါတယ်။စစ်ရေးသတင်းကောင်းလုံးချက်ပြီးမှတော့ပြည်တွင်းသတင်းများကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ
်။မင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ29ရက်နေ့ညပိုင်းမှာတင်ပြပေးမယ့်ဗီဒီယိုအန်ယူဂျီပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးသတင်းအနေဖြင့်ချင်းပြည်ဖလန်းမြို့နယ်ကပြည်သူစေယုံဘုံကျဲတိုက်ခိုက်မှု NUG ရှုတ်ချတဲ့သတင်းကိုတင်ပြပေးပါမယ်။ချင်းပြည်ဖလန်းမြို့နယ်လုံသက်ကျေးရွာကပြည်သူစေယုံကိုရည်ရွယ်ချက်ရှိရှိဘုံကျဲတိုက်ခိုက်ခဲ့တဲ့စစ်ကောင်စီလုပ်ရက်အပေါ်အမျိုးသားညီညွတ်ရေးအစိုးရ NUG ကကန့်ကွက်ရှုတ်ချလိုက်ပါတယ်။စေယုံစေကမ်းများနဲ့ကျမ်းမာရေးကဏ္ဍအပေါ်ပြစ်မှတ်ထားတိုက်ခိုက်တာတွေဟာ Geneva Convention ကုလသမဂ္ဂလူညွတ်ရေးကောင်စီဆုံးဖြတ်ချက်တွေနဲ့လူ့အခွင့်အရေးဆိုင်ရာနိုင်ငံတကာဥပဒေတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတာပဲဖြစ်တယ်လို့ NUG ကနိုဝင်ဘာ28ရက်ဆွဲနဲ့ထုတ်ပြန်ရမှာအခုလိုရှုတ်ချပြောဆိုလိုက်တာဖြစ်ပါတယ်စစ်ကောင်စီရဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ဖလန်းမြို့နယ်လုံသက်ကျေးရွာကကျန်းမာရေးဝန်ထမ်း2ဦးအပါအဝင်ပြည်သူ9ဦးသေဆုံးခဲ့ရပြီးလေဦးပြင်းထန်ဒဏ်ရာရရှိခဲ့တာနဲ့ပတ်သက်လို့ NUG ကထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်စစ်ကောင်စီကကြဲချတဲ့ဘုံသီးတွေကြောင့်စေယုံအဆောက်အုံနဲ့ကျေးရွာအတွင်းကနေအိမ်များပြားမီးလောင်ပျက်စီးခဲ့ရတယ်လို့သိရပါတယ်တိုက်ဆုံထိခိုက်ခဲ့ရတဲ့ပြည်သူများကျန်းမာရေးဝန်ထမ်းများတော်လှန်ရေးဘော်များအတွေ့တရားမျှတမှုရအောင်လှုံ့ဆော်သွားမှာဖြစ်ပြီးစစ်ကောင်စီနဲ့သူတို့လက်ပါစီကြံရပါတွေကို တရားဥပဒေအရပြင်းထန်တဲ့အရေးယူမှုတွေလုပ်သွားမယ်လို့လည်း NUG ကပြောပါတယ်။အမျိုးသားညီညွတ်ရေးအစိုးရကျန်းမာရေးဝန်ကြီးဌာနအနေနဲ့ကြာဆုံးသွားတဲ့ကျန်းမာရေးဝန်ထမ်းများနဲ့ပြည်သူတွေရဲ့မိသားစုတွေနဲ့ထပ်တူကြေကွဲဝမ်းနည်းရတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လူစိတ်ပြောင်းနေတဲ့အာဏာသိမ်းစစ်ကောင်စီနဲ့လက်တွဲလှုပ်ဆောင်နေသူများထောက်ခံအားပေးနေသူများအနေနဲ့မိမိတို့လုပ်ရက်တွေကိုရက်တန်းကရက်ကြဖို့လည်း NUG ကအလေးနက်တိုက်တွန်းထားပါတယ်။မြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍနဲ့အပြစ်မဲ့ပြည်သူတွေအပေါ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုများဆေးရဆွေးမှုများနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုနိုင်ငံတကာအနေနဲ့ထိရောက်မြန်ဆန်တဲ့အရေးယူမှုတွေလှုပ်ဆောင်ပြီးထိခိုက်ခံစားနေရတဲ့မြန်မာပြည်သူတို့ဘက်ကစာနာရက်တည်ပေးဖို့အထူးလိုအပ်နေပြီလို့လည်း NUG ကထောက်ပြထားပါတယ်။ NUG အနေနဲ့အခက်အခဲနဲ့စိန်ခေါ်မှုတွေရှိနေပေမဲ့လည်းသူရဲကောင်းကျမ်းမာရေးဝန်ထမ်းများ၊တိုင်းရင်းသားအဖွဲ့အစည်းများ၊ဒေသခံအဖွဲ့အစည်းများပြည်သူများနဲ့လက်တွဲပြီးပြည်သူကျမ်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေကိုအစွမ်းကုန်ဆက်လက်ကြိုးပမ်းဆောင်ရွက်သွားမယ်လို့လည်းအတည်ပြုထားပါတယ်။မြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်အပြီးတိုင်ချုပ်ငြိမ်းပြီး Federal Democracy ပြည်ထောင်စုကြီးပေါ်ထွန်းလာတဲ့အထိတိုင်းရင်းသားပြည်သူတရက်လုံးနဲ့လက်တွဲပြီးဆက်လက်တိုက်ပွဲဝင်သွားမယ်လို့ NUG ကကတိသစ္စာပြုထားပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်တော်လိုင်းအောင်မြင်ဖို့အတွက်အဖက်ဘက်ကဆောင်ရွက်နေတဲ့အခါမှာဗန်ဒါကြီးမျက်နှာစာကလည်းအဓိကပါဝင်တယ်လို့တမ်မကြီးဦးကျော်မိုးထွန်းဆိုတဲ့သတင်းကိုတင်ပြပေးပါမယ်။တော်လိုင်းအောင်မြင်ဖို့အတွက်အဖက်ဘက်ကဆောင်ရွက်နေတဲ့အခါမှာဗန်ဒါကြီးမျက်နှာစာကလည်းအဓိကပါဝင်တယ်လို့တမ်မကြီးဦးကျော်မိုးထွန်းကနိုဝင်ဘာနောက်ဆုံးအပတ်မှာရုပ်သံဖိုင်ကတဆင့်ဆိုပါတယ်။အခုဆိုရင် SDB ဘဏ်က ICO2 ကိုနိုဝင်ဘာ15ရက်နေ့ကလေးကလှုပ်ဆောင်လာတာမှာအခုဆိုရင်9ရက်ကျော်အတွင်းမှာ 5.2 တန်းကျော်ရောင်းချနိုင်ပြီဖြစ်ပါတယ်။ဒါတွေဟာပြည်သူအားလုံးရဲ့ယင်းနှိမ့်နှံမှုပြည်သူတွေရဲ့အားပေးမှုကြောင့်ရက်ပိုင်းအတွင်းမှာပဲဒီလောက်ပမာဏရရှိခြင်းဖြစ်ပါတယ်။ဒါကြောင့်ဒီ SDB ဘဏ် ICO2 ဟာကျွန်တော်တို့မြန်မာပြည်သူတွေအားလုံးအတွက်အနာဂတ်အတွက်ယင်းနှိမ့်နှံမှုလည်းဖြစ်တယ်လို့ကျွန်တော်တို့အခုသွားနေတဲ့တော်လိုင်းရဲ့အတွက်ပို့ပြီးတော့အရှိရောက်အောင်လုပ်ပေးနိုင်တဲ့တံတောင်းတနေရာကပံ့ပိုးနိုင်တဲ့အင်အားတွေလည်းဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့အခုတော်လိုင်းအောင်မြင်ဖို့အတွက်အဖက်ဘက်ကဆောင်ရွက်နေတဲ့အခါမှာဒီဘဏ်ဓာကြီးမျက်နှာစာကလည်းအဓိကပါဝင်ပါတယ်။ဒီလိုဘဏ်ဓာကြီးမျက်နှာစာအားကောင်းဖို့ကိုအခုလို SDB ဘဏ်ကနေပြီးတော့ဥဆောင်ပြီးလှုပ်ဆောင်နေတဲ့ဟာကိုကျွန်တော်တို့ပြည်သူတွေအားလုံးဆက်ပြီးတော့ဝိုင်းဝန်းပြီးတော့တွန်းပေးကြပါအောင်လို့ဆိုထားပါတယ်။နိုဝင်ဘာ28ရက်နေ့မနက်9နာရီအထိຫນွေဥပန်အစုရှယ်ယာယင်းနှိမ့်နှံမှုစုစုပေါင်းအမေရိကန်ဒေါ်လာ 5.5 တန်းကျော်ရောက်ရှိလာခဲ့ပြီဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးစစ်ကောင်းဆောင်မင်းအောင်လှိုင်အားဖန်ဝရန်ထုတ်ရန်နိုင်ငံတကာရာဇဝတ်ခုံရုံး ICC သို့တင်ပြမှုကိုပြည်သူ့ပန်းနိုင်ကြိုဆိုတဲ့သတင်းကိုတင်ပြပေးပါမယ်။နိုင်ငံတကာရာဇဝတ်ခုံရုံး ICC ၏ရှေ့နေချုပ် Karim AA Camp KC ကရိုဟင်ဂျာများအပေါ်ကျူးလွန်ခဲ့သည့်ရာဇဝတ်မှုများအတွက်စစ်ကောင်းဆောင်မင်းအောင်လှိုင်အားဖန်ဝရန်ထုတ်ရန် ICC သို့လျှောက်ထားလိုက်ခြင်းကိုပြည်သူ့ပန်းနိုင်မှကြိုဆိုတယ်လို့နိုဝင်ဘာ29ရက်မှာအသိပေးထုတ်ပြန်ပါတယ်။လူ့အခွင့်အရေးချိုးဖောက်မှုများနဲ့စစ်ရာဇဝတ်မှုကျူးလွန်မှုများကိုဖော်ထုတ်မှတ်တမ်းတင်ရန်လိုအပ်တဲ့ကဲ့သို့ထိထိရောက်ရောက်အေးအေးအပြစ်ပေးနိုင်ရန်ကြိုးပမ်းမှုတိုင်းတည်လဲအလွန်မင်းအရေးကြီးတယ်လို့ဆိုပါတယ်။သို့မှသာခေဆက်ဆက်လူအခွင့်အရေးချိုးဖောက်မှုများကျူးလွန်မှုများကိုအဆုံးသတ်နိုင်ပြီးတရားမျှတမှုကိုပေါ်ဆောင်နိုင်မည်ဟုပြည်သူ့ပန်းနိုင်ကယုံကြည်ကြောင်းဆိုပါတယ်။မြန်မာပြည်သူများအတွက်တရားမျှတမှုရရှိရေးကြိုးပမ်းမှုများတွင်တက်နိုင်သည့်ဘက်ကပူးပေါင်းပါဝင်သွားမည်ဖြစ်ကြောင်းနှင့်နိုင်ငံတကာရာဇဝတ်ခုံရုံး ICC အနေဖြင့်စစ်အာဏာရှင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အားအမြန်ဆုံးဖမ်းဝရမ်းထုတ်ပြန်၍ထိရောက်စွာအရေးယူဆောင်ရွက်သွားရန်တိုက်တွန်းအပ်တယ်လို့ဆိုထားပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်လာရှိုးမြို့ကုန်စည်ဝယ်ယူရောင်းချမှုအစဉ်ပြေစေရေးစီမံချက်များချမှတ်ဆောင်ရွက်သွားမယ်လို့ MNDAA အသိပေးတဲ့သတင်းကိုတင်ပြပေးပါမယ်။လာရှိုးမြို့ကိုသိမ်းပိုက်ထားတဲ့ကိုကန့်တက်မတော် MNDAA ကမြို့တွင်းတည်ယူပို့ဆောင်ရေးစရိတ်တက်တာစီရေးအပါဝင်ကုန်စည်ဝယ်ယူရောင်းချမှုတွေအစဉ်ပြေစေဖို့ရင်းရှိအစီအမံတွေချမှတ်ဆောင်ရွက်မယ်လို့နိုဝင်ဘာ28ရက်မှာအသိပေးထုတ်ပြန်လိုက်ပါတယ်။အထူးဒေသတက်လာရှိုးမြို့ကတာဝန်ရှိသူတွေ၊ဈေးတာဝန်ခံတွေ၊ဈေးသူဈေးသားတွေပါတဲ့အခြေခံစားသောက်ကုန်ဈေးနှုန်းညှိနှိုင်းစည်းဝေးပွဲကိုနိုဝင်ဘာ23မှာပြုလုပ်ခဲ့ပြီးနိုဝင်ဘာ16ရက်နေ့မှာတာငါဈေးနှုန်းသတ်မှတ်ချက်တစ်ခုကိုထုတ်ပြန်ခဲ့တာနဲ့ပတ်သက်လို့အခုလိုထုတ်ပြန်လိုက်တာဖြစ်ပါတယ်။တရုတ်အစိုးရဖိအားကြောင့်လာရှိုးမြို့ကို MNDAA ကလက်လွတ်ရလိမ့်မယ်ဆိုတဲ့သုံးသပ်နေကြတာတွေ၊စိုးရိမ်ပူပန်တာတွေရှိနေချိန်မှာ MNDAA ကအုပ်ချုပ်ရေးလုပ်ငန်းနဲ့ဒေသနေပြည်သူတွေအစဉ်ပြေစေရေးဝန်ဆောင်မှုများနဲ့လာရှိုးမြို့ပြန်လည်ထူထောင်ရေးရေရှည်အစီအမံနဲ့ဆောင်ရွက်မဲ့အကြောင်းအသိပေးလာတာလည်းဖြစ်ပါတယ်။လာရှိုးမြို့ပြန်လည်ထူထောင်ရေးကာလမှာကုန်ဈေးနှုန်းကြီးတာတွေကြောင့်ဒေသခံပြည်သူတွေစားဝတ်နေရေးခက်ခဲရမှုအပေါ်အခြေခံစားသောက်ကုန်များထဲမှအသား50%ကြီးမှုကိုထိန်းချုပ်နိုင်ဖို့ရည်ရွယ်ကာသက်ဆိုင်သူတွေပါဝင်တဲ့အစည်းအဝေးလှုပ်ဆောင်ခဲ့တယ်လို့သိရပါတယ်။လက်ရှိမှာအသား50%ကိုထိန်းပြီးရောင်းပေးကြဖို့နဲ့ရေရှည်မှာအဆင်ပြေစေဖို့အတွက်မွေးမြူရေးလုပ်ငန်းတွေကူညီဆောင်ရွက်ပေးမယ်လို့သက်ဆိုင်ရာတာဝန်ရှိသူကပြောကြားခဲ့တယ်လို့ MNDAA ဘက်ကဆိုပါတယ်။လက်ရှိမှာရောင်းချသူနဲ့ဝယ်ယူစားသုံးသူနှစ်ဦးနှစ်ဖက်အဆင်ပြေတဲ့ဈေးနဲ့ရောင်းနိုင်အောင်ညှိနှိုင်းရမှာဖြစ်ပြီး အခက်အခဲတွေကိုဖြေရှင်းလို့ရတဲ့နည်းနဲ့ပြေးလည်အောင်လုပ်ရမယ်လို့တာဝန်ရှိသူတဦးကပြောကြားခဲ့တယ်လို့ MNDAA ကထုတ်ပြန်ထားပါတယ်။ရေရှည်အတွက်ဆိုရင်တည်ယူပို့ဆောင်ရေးဈေးတက်တာအောင်မြို့ရင်းမှာမွေးမြူရေးလုပ်ငန်းတွေလုပ်နိုင်အောင်မွေးမြူရေးချမ်းပိုင်ရှင်တွေနဲ့လက်တွဲလှုပ်ဆောင်သွားဖို့စဉ်းစားထားတယ်လို့လည်းအတည်ပြုထားပါတယ်။လက်ရှိမှာအသားစေးနှုန်းသတ်မှတ်ချက်နဲ့ပတ်သက်တဲ့ကြေညာချက်တစောင်ထုတ်ပြန်ထားပြီးဝတ်သားအမဲသားကြက်သားစေးနှုန်းတွေသတ်မှတ်ထားပြီးဖြစ်တာကြောင့်သတ်မှတ်ဈေးထက်ပိုမရောမှုသတိပေးထားတယ်လို့သိရပါတယ်။ကိုကန်းတက်မတော် MNDAA ဟာလာရှိုးမြို့ကိုအခုနှစ်ဩဂုတ်လဇန်ကလေးကအပိသက်သိမ်းပိုက်ခဲ့ပြီးဖြစ်ပေမဲ့စစ်ကောင်စီကဩဂုတ်လပိုင်းကစတင်ကလာရှိုးမြို့ကိုလေကြောင်းတိုက်ခိုက်မှုတွေအကြိမ်ကြိမ်လုပ်နေတယ်လို့တရုတ်အစိုးရကလည်း MNDAA ကိုပိတ်ဆို့မှုချင်းချောက်မှုစတဲ့ပုံစံတွေနဲ့ဖိအားပေးနေတာတွေရှိနေပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်နဲ့ကိုခန့်နှုတ်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
နိုဝင်ဘာလ30ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့မှာတောင်အရှိတောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျုံမော်နဲ့တောင်ပိုင်းဒေသတွေမှာလည်းအရှိတောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်အခြေအနေကတော့ဘင်္ဂလားပင်လယ်အော်နဲ့ကပလီပင်လယ်ပြင်တို့မှာတိမ်ထူးရနိုင်ပြီးကြံဘင်္ဂလားပင်လယ်အော်မှာတိမ်အထင်အရင်ဖြစ်ထွန်းနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်အနောက်အလဲပိုင်းကမုန်တိုင်းငယ်ဟာအရှိမြောက်ဘက်ကိုဖြင်းညင်းစွာဥတီရွေသွားနိုင်ပြီးမြောက်လေအေးတွေတိုးဝင်လာမှုကြောင့်ဆဲတွေကွဲထွက်နိုင်ပါတယ်။မိုးချင်းတွေကတော့ရခိုင်ပြည်နယ်ချင်းပြည်နယ်စကိုင်းတိုင်းအောက်ပိုင်းနေပြီးတော့မန္တလေးတိုင်းနဲ့ရှမ်းပြည်နယ်တို့မှာနေရာစိတ်စိတ်မကွေးတိုင်းပဲခူးတိုင်းနဲ့ကရင်ပြည်နယ်တို့မှာနေရာကျဲကျဲနဲ့ကြံသေးတာတွေမှာနေရာကွက်ကြားမိုးရွာနိုင်ပါတယ်ရခိုင်ပြည်နယ်ချင်းပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ပင်လယ်ပြင်အခြေအနေကတော့မြန်မာကမ်းရိုးတန်းတစ်ချောင်းနဲ့ကမ်းလွန်ပင်လယ်ပြင်တို့မှာတစ်ခါတည်းကမိုးသက်လေးပြင်းတွေကျရောက်ပြီးလိုင်းကြီးနိုင်ပါတယ်မိုးသက်လေးပြင်းကျစဉ်ရေပြင်းပြင်းလေးဟာတောင်အရှိတောင်ဘက်ကနေတနအီကုန်မိုင်30ကနေ35မိုင်ခန့်တိုက်ခတ်နိုင်ပါတယ်ရှင်
Radio NUG တော်ရရှင်များခင်ဗျာအခုတကား Social Democratic Party ရဲ့ထရီတွင်းမှုဖြစ်သူဦးကျော်ကိုကိုနဲ့မင်းမြန်ချက်ဒုတိယပိုင်းအစီအစဉ်ကိုမင်းတီဟန်ကမင်းမြန်တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအခုနောက်စစ်နိုင်ဖို့ရောအခုတပ်ပေါင်းစုကတကယ်ပဲဖွဲ့ဖို့လိုအပ်သလားအခု
ဟုတ်ကဲ့အာတပ်ပေါင်းစုနဲ့ပဲအောင်ပွဲခံရမယ်ဆိုတဲ့အတူကြီးခေါ်ကိုလည်းကျွန်တော်တို့လက်ခံထားပါတယ်အဲ့တပေါင်းစုတွေတပေါင်းစုတွေကရှေ့သမိုင်းဆက်ဆက်မှာဖွဲ့လိုက်ပြူဝါလိုက်ဖွဲ့လိုက်ပြူဝါလိုက်ဆိုတဲ့တန်တရားမှာပဲကျွန်တော်တို့လဲနေရဲအဲ့တော့တိုင်းဒေသလူမျိုးစုတွေကလည်းသူတို့အီအာကိုစုပေါင်းတဲ့တပေါင်းစုတွေအရင်ကဖွဲ့ခဲ့ပူးတယ်ကျွန်တော်တို့ဒီမိုကရေစီတော်လိုင်းအင်အားစုတွေလည်းတပေါင်းစုတွေမှာပါဝင်ခဲ့ပူးတယ်ဒီလူစိတ်ရပြီးတဲ့အချိန်မှာတော်လိုင်းရဲ့ကိုပါလာတဲ့ KNU တို့ဘာဖြစ်လို့ရှိရင်ဗက်ကပ်ပါပေါ့နော်အော်အဲ့လိုအဖွဲ့အစည်းတောင်မှသူတို့ရဲ့တော်လိုင်းတပေါင်းစုသူတို့ဖွဲ့စည်းတိစောက်ခဲ့တယ်အဲ့ဘဘူးယူမဒေတာမှာနောက်ပိုင်းကျတော့လေအဲတပ်ပေါင်းစုတွေပြူသွားတာပဲအဲ့တော့တပ်ပေါင်းစုတွေပြူပွဲသွားတဲ့စနစ်ကအဓိကတရက်ခံတော့စစ်ကောင်စီရဲ့စစ်အုပ်စုရဲ့စစ်အုပ်စုကတဖွဲ့ချင်းစီကိုတက်ရှူသွေးခွဲတဲ့နေရာမှာအတော်ဆုံးပဲဟို KNU လိုမျိုးဒီတကယ်အင်အားကြီးရဲ့တော်လိုင်းအင်အားစုကြီးတစ်ခုလုံးတောင်မှ DKP နဲ့ KNU ဆိုပြီးဖြစ်သွားအောင်တက်ရှူသွေးခွဲခဲ့တာလေစစ်ကောင်စီပဲပေါ့အဲ့ဒီထောင်ချက်ကိုကျွန်တော်တို့ကြုံနိုင်ဖို့လိုတယ်အဲ့ထောင်ချက်ကိုမကြုံနိုင်ရင်တော့ကျွန်တော်တို့တပ်ပေါင်းစုနဲ့အောင်ဝဲခံဖို့ဝင်နေမှာပေါ့နော်တပ်ပေါင်းစုဖွဲ့ဖို့လည်းမဖြစ်နိုင်သလိုအောင်ဝဲခံဖို့ဆိုတာပုံဝေးသွားလိမ့်မယ်တပ်ပေါင်းစုနဲ့အောင်ဝဲခံရမယ်ဆိုတော့တပ်ပေါင်းစုလုပ်တဲ့သူအချင်းချင်းလဲသဘောထားမှန်မယ်ဘလို့အချင်းညီမျိုးမှဖြစ်စေအဲရန်သူတစ်ဖက်သားရဲ့လှည့်စားမှုထောင်ချောက်အောက်ကိုမလျှောက်သွားဘူးတတိကြီးကြီးထားရမယ်ပေါ့တော့ကျွန်တော်အဲ့လိုဟိုကြံပြုချင်ပါလေ
ဟုတ်ကဲ့ပါအခုတရုတ်ကမြန်မာအရေးဝင်ရောက်ဆွတ်ဖတ်မှုကိုဘလို့ကြော်လွားနိုင်မလဲအခုဘယ်အချက်တွေကတော်လိုင်းဤဘက်ကအာသာချက်တွေဖြစ်မယ်လို့ရောအခုထင်ပါတယ်
တရုတ်ကြီးရဲ့ဒီဂျာဝင်စစ်ဆက်ပေးမှုကိုတချို့ဒါကတော့မြင်နေကြတာတော့ဆွတ်ဖက်မှုလို့အများသောအဖြစ်ကလည်းဟိုတုံ့တက်ကြတယ်ဟိုဂျာဝင်စစ်ဆက်တဲ့နေရာမှာကန့်လိုက်မှုရှိလားမရှိလားဆိုတာကိုကျွန်တော်တို့အရင်ဆုံးကြည့်အောင်အဲ့တော့ဂျာဝင်စစ်ဆက်တဲ့ဆိုတာတကယ်ငင်းငန်းကြီးကိုဥတီပြီးတော့ငင်းငန်းကြီးကိုလူလားလို့တစ်ဖက်နဲ့တစ်ဖက်ကြားပြေးလဲအောင်အဖြစ်ရှာတဲ့နီလန်းဆိုရင်ဟိုကျွန်တော်တို့လက်မခံနိုင်စရာအကြောင်းမရှိဘူးသို့တော်လည်းပဲခုနပြောဆိုကျွန်တော်တို့တိုက်နေရတဲ့ဒီကျွန်တော်တို့တိုင်းနိုင်ငံလုံးရဲ့ဘုံရန်သူစစ်အာဏာရှင်စနစ်ကိုဟိုမပြုတ်လဲအောင်ကြားကန့်ပေးရဲ့လောက်ဟန်မျိုးဟိုစ조사မှုမျိုးဆိုရင်တော့ကျွန်တော်တို့အနေနဲ့ကတော့ဟိုဒါကလက်နဲ့မခံနိုင်ပါဘူးအဲ့တော့အဲ့ဒီဟာကိုတုံ့ပြန်ဖို့ရာကြတော့ကျွန်တော်တို့အချင်းချင်းညီညွတ်ဖို့ပဲလိုတယ်အဲ့တော့ကျွန်တော်တို့အချင်းချင်းကအမိတ်မတုံကိုသွားမယ်ကိုရှောက်မယ်လမ်းအောင်ကိုဟိုမျက်ချီမပြတ်ဖို့လိုတယ်ကိုပန်းနိုင်ရပါလဲစစ်အာဏာရှင်စနစ်ကိုဖြိုချဖို့ဒါဆိုစစ်အာဏာရှင်စနစ်ကိုဖြိုချဖို့အတွက်အခြားသူတွေရဲ့ဖိအားတွေအခြားလူတွေရဲ့ကျွန်တော်ပြောလို့ဂျောင်းဝင်ဆွတ်ဖက်မှုတွေဆိုလို့ရှိရင်ကျွန်တော်တို့ ਨੇ ကင်းနိုင်အောင်ကျွန်တော်တို့ကင်းအောင်ကျွန်တော်တို့နေဖို့လိုတယ်ဗျာတကယ်တော့သူတို့ ਨੇ ကင်းနိုင်တော့မှဒါလေကျွန်တော်တို့ဟာကိုယ့်ကျမကိုယ်ခံနေနိုင်မှာကျွန်တော်တို့အဓိကလိုချင်တာနိုင်ငံအသစ်တစ်ခုဖက်ဒရယ်နိုင်ငံအသစ်တစ်ခုတည်ဆောက်ခြင်းနဲ့ပြည်သူအလုံးလွတ်မြောက်ခြင်းနဲ့ တရုတ်မှာမဟုတ်ဘူးအမေရိကန်မှာဖြစ်စီအနောက်အုပ်စုအရှေ့အုပ်စုဘယ်အုပ်စုရဲ့မှာအဲဒီခုနပြောလေ influence ဩဇာလွှမ်းမိုးမှုကျွန်တော်တို့လက်ခံမှာမဟုတ်ဘူးဗျကျွန်တော်တို့ရဲ့အန်တီမှာပန်းနိုင်ရဆက်အာဏာရှင်စနစ်ပြုတ်ကျပြီးတော့တိုင်းသားအလုံးဒန်းတို့ညီမျှတဲ့နိုင်ငံတစ်တစ်ခုဖန်တီးတည်ဆောက်ရေးပြီးတော့သုတ္တတစ်ခုဖန်တီးတည်ဆောက်ရေးဆိုကျွန်တော်တို့အလုံးအချင်းချင်းကြောချင်းကပ်ဖို့လက်တွဲဖို့ညီညွတ်ဖို့ပို့ပြီးအရေးကြီးတယ်လို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ပါအခုနောက်ဆုံးမိကုန်းတစ်ခုပါပဲအခုဒီမင်းအောင်လိုင်းရဲ့လက်အောက်မှာဆက်လက်တိုက်ခိုက်ပြီးတော့ဒီအကြမ်းဖက်နေတဲ့စစ်ကောင်စီတပ်သားတွေရောအခုအနေနဲ့ဗာမြန်သတင်းစကားပါလို့လဲအခု
အဓိကပြဿနာကတော့ဒီစစ်အာဏာရှင်ရဲ့လက်အောက်မှာအလုပ်လုပ်နေရတဲ့စစ်သားတွေဟာဆိုတော့စစ်ဇာတပ်သားတွေပေါ့နော်စစ်ကောင်စီတပ်သားတွေဟာနှစ်မျိုးရှိပါတယ်ဗျာတစ်မျိုးကကျတော့ရွေးချယ်စရာမရှိလို့စစ်တပ်တွေဝင်လာတာရွေးချယ်စရာမရှိလို့ဆိုတာသူတို့မှချက်ဘာမှနားမလည်ဘူးလုံးလည်းမလုပ်တတ်ဘူးစစ်တပ်ရဲ့ဝင်ရဲ့လောလောဆယ်စားဖို့နေဖို့အိတ်ဖို့သူမိသားစုအဆက်ဆက်တို့ကနေစရာအိမ်ရတယ်ဆိုတဲ့အတွေးခေါ်နဲ့သူက trust မရှိလို့စစ်တပ်တွေဝင်လာတာရှိချို့လူတွေကြတော့အတင်းအကျပ်ဖမ်းဆီးချုံနှောင်ပြီးတော့မှအခုလိုမျိုးဟိုစစ်သားစုဆောင်ခံရတယ်ပေါ်တာစစ်ပေါ်တာဆွဲခံရလို့စစ်တပ်တွေရောက်လာတာရှိအဲ့လိုနှစ်ပိုင်းစလုံးကတကယ်တမ်းကြတော့ရှိစစ်အာဏာရှင်စနစ်ရဲ့တားကောင်တွေပဲဖြစ်တယ်ကိုပြန်ပြီးတော့တုံးသက်ဖို့လိုတယ်ကိုကိုကိုမတို့တားကောင်ဖြစ်နေပါလားဆိုတဲ့အတွေးမျိုးအမြင်မျိုးမြင်လို့ရှိရင်ဒါဆက်အာနာရှင်စနစ်အောက်မှာမနေချင်ဘူးရုံးထွက်ဖို့သူတို့ကပုံပြီးရေးကြည့်တယ်ရုံးထွက်တယ်ဆိုတာကတော့ဗျာဟိုဘလို့ရုံးထွက်မလဲဒီလိုမျိုးရှေ့တန်းမှာတိုက်ပွဲတိုက်နေတဲ့အချိန်မှာသူကကိုယ့်တက်ကိုသတိခံပြီးတော့မဆက်အာနာရှင်ကောင်းစားရေးတို့ကသတိခံပြီးတိုက်မှာလားဒါမှမဟုတ်လို့ရှိရင်တော်တော်တော်လိုင်းရဲ့အင်အားစုဟိုလက်နဲ့ချပြီးတော့မှလူအဖြစ်ပြန်လဲမွေးဖွားမလားပေါ့ဆက်အာနာရှင်ရဲ့တားရဲ့တလိမ့်ဆန်တကောင်လိုမျိုးကြိုက်ခဲနေမှာလားတိုက်ပွဲဝင်နေမှာလားလူနှလုံးသားရှိတဲ့တော်လိုင်းအင်အားစုနဲ့ပူးပေါင်းမှာလားဒါပဲကျွန်တော်တို့ကကျွန်တော်ပြောချင်တယ်ပြီးချင်တယ်မက်ဆေ့ကဒါပဲအဲ့တော့ရွေးချယ်ပေါ့နော်ဒီမိစ္ဆာတွေနဲ့ပူးပေါင်းလို့ရှင်သူတို့ရဲ့ခိုင်းရနေစီရသွားတားရဲ့တလိမ့်ဆန်တကောင်လိုမျိုးပဲအသက်ရှင်ရမှာအဲ့တော့ဘာကြောင့်လဲဆိုတော့သူတို့မိစ္ဆာတွေမလို့သားအပြစ်မဲ့နေလူတွေကလေးတငယ်တွေအစားကိုဒါနေ့စဉ်နဲ့အမြဘုံကျဲတက်ဖြတ်နေတာအဲ့တော့ကျွန်တော်တို့ဒီတော်လိုင်းအင်အားစုကအနှလုံးသားရှိရလူတွေကျွန်တော်တို့လူဘဝကိုပြန်လဲရရှိချင်တယ်ဆိုလို့ရှိရင်ပြန်လဲရှင်းပြချင်တယ်ပတ်မြောက်ချင်တယ်ဆိုလို့ရှိရင်တော်လိုင်းအင်အားစုစီမခုလုံဖို့လိုအပ်ပါတယ
်ဟုတ်ကဲ့ပါအခုကျေးဇူးတင်ပါတယ်အခုလို့အချိန်ပေးပြချပြီးတာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပါ
ဗီဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါတယ်ဒီကနေ့ညရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့ Weekly News ဒိုင်းနာဘာသာအစီအစဉ်ထုတ်လွှင့်မှုအစီအစဉ်မှာခိုးရဲက KNE ကြားဘာသာနဲ့ထုတ်လွှင့်တင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ဗမောဖက်စီလော့ပလီတမှုဖက်စီခုညအရှုခဲရေဒီယိုအန်ယူဂျီတနွေကူအရိကြာရင်နဟစ်စုထီလူပဲစီနာကရာလီငိုနဘာဘာမာခူရဲနေပဲဂလူလူရိကြာရင်နမှာဟေချီကိနအမေကျူနီတူကလမကောက်စီအပလောက်မှုဝင်တာရောဟေချီကိအလီတီနီတူတပြတက်ရှဲစီရင်နမှာဗမျာတို့ဟင်းနမှာအနီတို့ဒီကိအတူခုအတက်စုစင်ငီနီတူအရိကြာရင်နဟစ်စုထီလူပဲစီပါဟေချီကိရင်နအမေကျူနီတူကလမကောက်စီအပလောက်မှုဝင်တာရောဟေချီကိအလီတီနီတူတပြတက်ရှဲစီနဗမျာတို့အငယ်အနီတို့ဒီကိအတူခုတူပါလိုက်ရှိလာရင်ရောဘေနူဝေပါလဲနေရှင်နာညူငင်ခွိအပလော့မှုတဲကူလူခါလေးရင်နအတက်ဆူစင်းရဲ့ဟေတာကရနီဒီနာပဲခုညရှုခဲရင်နာမှာပက်ဖရလူမြေတဲပလော့ဂျီနီဒီအငိခွိအပလော့မှုနာချီကေရီအငိတခြားတဲပါအငိကူရင်နတပလိုထီဟယ်ရီဂျီနီဒီအပလော့မှုကူနပတနေချာပေတို့တခြားတဲပါအငိချီကေရီအငိတပြတဲ့ရှေစီနာမှာမြတ်ချေပေအင်းဒီဖွင့်နာပဲရေတဟေနာမှာပေမြတို့ဟေနာမှာအနီတို့ပေပေမေတပလီနီကတီနာမဟာဗျူဟာအခုကလျဖွင့်နထတခြားတဲပါနေတော့ဆက်စီလက်တူချတော့အငေးပပေမင်းနီတူဖို့တေးပတနေနီတီအငေးအလိုနီတူဖွင့်တာပဲဟေချီကခွီအဒီနီတီတက်ပြတဲ့ရှဲကူရင်နာမှာမြစ်ကျဖို့တခြားတဲ့ပါအပလော့မှုကူရင်နလိမေပရှားပူနီတူတခြားတဲ့ပါအရိကြစီအငေးမြထိပေအင်းနီတီတက်ပြတဲ့ရှဲဖွင့်နမြနီတူတခြားတဲ့ပါအပလော့မှုတကီဟေနာမှာတခြားတဲ့ပါအငေးထီကေရီအငေးစီရင်နလိမေတကီရင်နာမှာဟေချီကနဥပအင်းနီတီနမြထိနီတူဖွင့်နရင်နာမှာဒရရနာမှာအိုးအိုးခုညာနာမှာအိုးအိုး ရင်နာမပေပေကြဟိနာမအနိတို့ဗေမြတို့ဟိနာမအနိတို့ပေပေမဲအိုပလော့ချူအကျရရှာပါပဲနိတဲ့ငြအလိုဒူနိတို့ဖုနုထိကေတုခုအဟိကန်နိတို့ဖွေဟိနာမစင်ငင်နိတို့နာတရိတေကြဖွေနာဗရအန်ယူဂျီရင်နာရောအလေးတိထိနိတို့ဘွက်ကနောတိမဓမ္မတေတ္ယာစီရင်နာမဒုရှိထိရှိလျအာရှထိကေစီနာဒုရှိနုထိကေစီနုလေစုဆာပဟယာပုန်နိတို့တသစ်တဖဲအငြအိုနိတို့ဖွေနာဟောပြချခုတူဒေါတာဇောဝေဆိုအလေးဟိနိတို့အရိယာရင်နု hisu thilu be si pa anyu ji aliti thaini du bwa khano te ma dhamma te tya si yin ma do shi thi shi lya a sha thi ke si na do shi nu thi ke si nu le su sya pa hya bo ni du ta sit de phe a nyin o ni du phwin na ho mi la ri ja phu u khin ma so na ta cha ta pa a plo mu si a le he be tin ya ni du lu ta tri ku yin nu ta sit de phe a nyin phra cha khu ma bo thi ke plo ju phra cha khu du da ta zo we so yin na ro a he kya ni di yin na bre ta cha ta pa a shu khe ku yin na ma a ni ni du ta khu ta sit de phe ဝစီနမအိုနီဒီဟော့ဤနမအဘမိုနီဒီဟိုဒဟေခုခါလီစီအဘမိုနီဒီဟိုထူဒတပေပလာအိုနီဒီဒေါ်ဆုခါလီစီအဘမိုနီဒီဖဲအွန်လိုင်းနဲ့တတူစီဖုန်နထအစုဆာတာနီဒီတစစ်တဲ့ဖဲစီဖွင့်နာရောအနာနေရီနေရှင်နာဆူနာနေရှင်နာလူနာကူဤနမအနီဒီဘွဲစီနမအိုနီဒီဖွင့်နာဟောအလိနီထူနီကြတဲ့ဘွဲစီတဟေရင်နဲ့အစုဆာပဟယာပိုနီဒီတစစ်တဲ့ဖဲအငင်မာစတာဒီဂရီစီနဲ့လေချာပဲနီဒီအငင်ချီကေလော့ပီတမတတရားစင်းနလေနီဘဲနီတီအငိပေမေဘဲနီရတူဖုန်နာဟောဝနာရောချီကေလော့ပီရင်နာမှာမေမမေဂျာနီတူပဲစင်းနအိုနီတူဒုရှိထေရှိလျအာရှစီရင်နာရောအချာနီတူပေဂျပန်စီကိုရီးယားစီရင်နာမှာအိုနီတူတူတူဩစတြေးလျ UK US KK ခါလီစီရင်နရာထျာနီဒီနာမှာအိုနီတူဖုန်နခုံညာရင်နာရောဘယ်လစ်တာနီတူပွဲရင်နာမှာဗတိထေနီဒီနာအင်္ဂလိပ်မြညီကလော့ပီဖုန်နဖရဂျာကူတူရင်နာရောအဟေကန်နီဒီရင်နာဗရအန်ယူဂျီတသိတဖက်ပြကြခုမဘိုတမတေကြခုရင်နာမှာဖဲလူမြလော့ပီအစုဆရာဘဲနီတီတသိတဖက်အခွာရာစီနအဂျေအရီမေတီဘဲနီတီဖုန်နထဟေခုခါလေးဟိုစီနာမှာဘို့မှုအစုဆရာတာပဟယာပုန်နီတီအငေအိုနီတီဖုန်နဟင်နာမှာစင်ငေနီတီနာတရီတေကြရင်နာဗရ KNGF အမလွေပြူဟာရင်နာရောအပုတ်တရီမေနီတီအနီဒီနာစုကြည်ကာကြည်တော်လန်ကြည်ပရောဂျက်ရင်နဥပါတိလူဘဲနီတီအငေအတက်စုစင်ငေနီတီတီကေဖူအရိကြရင်ဟေဆုထေလူပဲစီပါ KNDF MLW ဘူဟာလေပုတ်တရီမေနီတူအနီဒီနာစုကြည်ကာကြည်ဒေါ်လန်ကြည်ပရောဂျက်ရင်ဥပါတိလူဘဲနီတီအငေဘိနွေပါလဲနီရှင်နာညာကြီးရင် KNDF MLW ဘူဟာရင်တော့တီထေလူနီကြဒီရင်ပါပေတချတဲ့ပိုင်းနာမှာအရှိခဲပရေပဟယာနီတို့ဖွင့်လာတော့လစ်ပူနီတီရှင်ညာရှားပါနီတို့အပရမိုစီရင်နာမှာအဲ့တကီများချိပဲအနီတီနာတက်ပြတဲ့ရှယ်ဖွင့်လာပြန်မတိတက်ပြတဲ့ရှယ်တဲ့အကူစီအိုတိပဲပဲဒီကေဘူးစီနာလစ်ပူနီတီရှင်ညာအပရမိုတချတဲ့ပါပူစီမေပရော့ဂျီနီတို့လို့ဖွင့်လာမှာဖမေချီဖူကလီမဇီပရိုပြချက်အကလကလိုနုလေဦးမေဘဲနီကတဲ့အငဲဘဲအချဲရီရှာပါပဟယာပူနီတို့ဖွင့်လာပါတတကယ်နီကေယလီဖရလူမီအပလော့မှုစီနာဒုက္ခရူတခြားတဲ့ပါအပလော့မှုစီအလေးရှာပါထူနီကြတဲ့ဟေခုခါလီစီနုပကလောမဘဲနီဒီဟေနာမရှင်ညာရှိလူစီလလပါပါလေဦးဘဲနီတဲ့အငဲအလိုနီတူဖွင့်လာတော့ဘဲ KNDF MLW ဘူဟာလေပတ်ရီမေနီတူအနီဂျီနာစုချီကာကြီးတော်လန်ကြီးတမတေကြပရောဂျက်ရင်နာမအနာနီရီနီရှင်နာလူနာနိုဝေပါလဲနီရှင်နာလူညင်အတူနီတူဘဲအနာနီရီနီရှင်နာညာနာဇန်နဝါရီလတူညေဖွင့်လာပါဟေနာမစင်ငင်နီတူတခြားတဲ့ပါအရှုရခဲကူခေNDF MLW ဘူဟာခလူလတဟအစီလေးမနီတူ CU project အစုခဲကူရင်ထိကေကူထိကေကလောအိုထိကေပူစီရင်တော့အတိဟက်ဒရီမေချူဒီလူနီဒီစင်နိုနီတူဖွင့်တော့တပိချာစီနာမ OND ဟိနာမစင်ရင်နီဒီနာတရီတကြယူနာပဲဂုံညာဟိစုဒီလူပဲစီရေဒီယို NUG တနူကိုရီကြိုင်းနာမထွနီကြဒီပေဟောနီဒာနီတူပွားမှုဖက်စီလောပြီအမှုရဒူရသစင်နီလောဒီပေါ်နတဖေပါနီတပွေတတရီတရားမှုကိုစံစစ်သောတွေ့ဦးပံများပွင့်လန်းသည်ဒီသူအာနာဒီသူများတရားရှိဖို့လိုအပ်သည်ဒီသူနဲ့ဒီသူကြောင့်ပေါင်းကူတနာတစ်စင်ဖြစ်ဖို့ရည်ဒီသူစီခေါ်အပ်ပေကူဒီ Radio NG
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။ မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.9 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်မြန်မာနိုင်ငံရဲ့အစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လင်းနေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်